စကိုင်းတိုင်းထဲမှာလည်းတပည့်ရင်ရေဦးကမ်းဘလူးမြို့နယ်တွေမှာစစ်ကောင်စီဘက်ကတိုက်လေယာဉ်တွေ drone တွေနဲ့ဘုံကျဲတာကြောင့်ဒေသခံတွေထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေနဲ့ကာဝေးတပ်တွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိပါဘူးအဲဒီကစီရဲချင်းနေတဲ့ပြည်ပချက်ကိုတော့မအေးတန်တာကျော်ကဆက်ပြောပြပေးပါမယ
်စကိုင်းတိုင်းတပည့်ရင်မြို့နယ်မြို့ပေါ်ကိုမနေ့ကအောက်တိုဘာ6ရက်ညနေ 9:00 ပြည့်ဝန်းကျင်တော့မှာစစ်ကောင်စီကတိုက်ခိုက်ရေးဂျက်လေယာဉ်နှစ်စီးနဲ့ကိုကျင်းဘုံကျဲတိုက်ခိုက်ခဲ့တယ်လို့ People's Defense Comrade ကသတင်းပြန်ကြားရေးတာဝန်ခံထူးခန့်စွာအမေသားကပြောပါရင် TPA မြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ဒီဖိုက်တာနှစ်စီးလုံးကဒီကျွန်တော်တို့ဒီတပည့်ရင်မြို့ပေါ်ပေါ့နော်ပချားလဲသူတို့နှစ်စီးလုံးပတ်ဝဲပြီးတော့ဒီကိုကျင်းထက်မနဲ့လေကြောင်းဘုံကျဲတိုက်ခိုက်သွားတယ်လို့သူတို့မြို့ထဲထိခိုက်မှုအခြေအနေပေါ့နော်ဒီနေအိမ်တိုက်တာတွေပျက်စီးမှုအခြေအနေကတော့လက်ရှိကျွန်တော်တို့ဒီရှိရသေးဘူးပြတပည့်ရင်မြို့ကိုဖတ်တိုက်ပွဲမှာဖြစ်ဖက်နေသူတို့မထင်သလိုကြောက်လန့်ပြီးတော့ပေါ့နော်ဒီဖိုက်တာနဲ့ဘုံလာချဲတာတွေကတော့ဒီပြီးခဲ့တဲ့ဒီစက်တင်ဘာလထဲမှာလည်းလာချဲတယ်။နောက်ပြီးဒီလာတဲ့ပေါ့နော်ဒီအော်တိုဘာလဒီ9ရက်နေ့ကလည်းလာချဲသွားတယ်။ဒါဒီကနေ့လည်းဒါအခု2စီးနဲ့လာချဲတယ်ပေါ့နော်။ကိုယ်ကဒေါ်လာအင်အားစုတွေထပ်ပြီးတော့တိုက်ခိုက်လာမှာစိုးရိမ်တဲ့အတွက်ပေါ့နော်စက်ကောင်စီကအခုလိုပဲမထင်သလိုဒီအကြောင်းပဲတက်တက်ပေါ့နော်။ဘုံကျဲတိုက်ခိုက်တာဘုံကျဲတိုက်ခိုက်တယ်လို့ပဲခံမှန်ရတယ်ဗျ။
ကျေးမြောင်နောက်ချမ်းကတင်းတင်းရန်ကျေးရွာဈေးနီကိုအော်တိုဘာလ10ရက်ညနေ4နာရီဝန်းကျင်မှာစစ်ကောင်စီဘက်ကနေပြီးတော့ကျဲတိုက်လေရင်နဲ့ပုံကျဲခဲ့တဲ့6လသားအရွယ်ကလေးငယ်တဦး6နှစ်သားအရွယ်ကလေးငယ်တဦးနဲ့ကလေးမိခင်တို့စုစုပေါင်း3ဦးသေဆုံးခဲ့ပြီးတော့2ဦးထိခိုက်ထဏ်ရာရခဲ့တယ်လို့ဒေသခံကပြောပါတယ်
။5ရက်10လ2024မှာဟိုပါဘို့ညကင်း9နာရီ10နာရီတော့မှပုံကကျေးတယ်ဒီလေကြောင်းလေလာကြည့်တော့အိမ်လေးအပေါ်မှာပြုတ်ကျပြီးတော့ဒီတမီအတက်50ဝန်းကျင်ဒီတမီတယောက်ဟိုချက်ချင်းပြီးဆုံးနေတော့လေအခါကျတော့ကျွန်တော်တို့ရှိရဖေလာ2024ပြည့်ရလေးလေးခြားတယ်အဲ့ဒီမှာလေဒုတိယကြိမ်သာပြုတ်ကျတယ်နေမှုကျပြီးတော့ရှစ်လသားရဲ့ကလေး6လသားရဲ့ကလေးလူချင်းပေါ့နော်ဒီကကျတော့ဒီလိုလေပြုတ်ချင်းပြီးပြီးဆုံးသွားတယ်ဗျာပထမရဲ့ဘုံကျတော့အားလုံးရှောင်သွားကြတယ်ရှောင်းသွားပြီးတော့9ရက်နေ့ဘုံကျဲတွေကရှောင်းသွားကြပြီးတော့ကျွန်တော်တို့10ရက်နေ့နဲ့9ရက်နေ့မှာကျတော့အဲ့9ရက်နေ့မှာပြီးဆုံးသွားတဲ့ NDG ရဲ့သူကဟိုရက်လေရှိရပါဘူးရက်လေဆိုတာကျွန်တော်တို့လေကြော်ရလိရဝိုင်းကြပြီးကြပြီးတော့ချက်ပြကြရတာဆိုတော့ကျောင်းသူတို့ကပြန်ဝင်ကြတယ်ပေါ့ဒီစက်ရပြင်းပြင်းကြရီပေါင်းပြီးများပြန်ဝင်ကြတယ်အဲ့ဒီလိုအချိန်အဲ့ဒီဒီညနေမှာပဲ10ရက်နေ့ညနေမှာပဲတခါထက်ချေချလိုက်တာအခုချိန်ကတော့ကျွန်တော်တို့ဒီပြည်ရန်ကြီးရနဲ့ဒီစက်တဲ့ကြီးရပလီတွေကကျွန်တော်တို့5ရွာ6ရွာလောက်လူကြီးအချင်းကျွန်တော်တို့3000နီးလောက်ကတော့ဖြစ်ဆောင်ကြရတယ်ဗျာဟုတ
်ရေဦးမြို့နယ်နဲ့ခင်ဦးမြို့နယ်အဆက်မှာရှိတဲ့မုံတိုင်းပင်စံပြကြီးရကိုလည်းအော်တိုဘာလ5ရက်နေ့ကစစ်ကောင်စီတပ်ကနေပြီးတော့ drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတော့ဒေသခံတချို့ထိခိုက်ခဲ့လို့ဆိုပါတယ်ကမ်ဒူမျိုးနယ်ကကြီးစုကျေးရွာကိုလည်းအော်တိုဘာလ9ရက်နေ့ကစပြီးတော့3ရက်ဆက်တိုင်း drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေထိခိုက်ခဲ့ကြရတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ကျေးရွာအပေါင်းဝင်အနီးပတ်ဝန်းကျင်ကကျေးရွာတွေလည်းစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရည်။စစ်ကောင်စီဘက်ကကမ်ဘလူးရေဦးခဲဦးဒီပင်းစားတဲ့ဒေသတွေမှာတိုက်ပွဲတွေမရှိဘဲနဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါရည်။စစ်ကောင်စီနဲ့ဖြူစော်တီတပ်တွေကကျေးရွာတွေအတွင်းကို drone နဲ့ဘုံကျဲတာ၊ဟာဝေဇာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးတာတွေလည်းရှိနေပြီးတော့ထိခိုက်သူတွေကိုကုသပေးဖို့စေဝါလိုအပ်နေတယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်နေရှိတာပါ။ဒါလည်းနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်အခြေတွေကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေရပါတယ်ရှင်။